မြို့သားညီညွတ်ရေးအစိုးရ NUG ကအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာနိုင်ငံသားရေးဝန်ကြီးဌာနရုံးသစ်ကိုဖွင့်ထားပြီးနိုဝင်ဘာ18ရက်တောက်ကြနေ့မှာအမေရိကန်နိုင်ငံရောက်မြန်မာပြည်နဲ့မိတ်ဆက်ပွဲကျင်းပခဲ့ပါတယ်။အဲ့ဒီပွဲကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့ကိုခမောင်စိုးမင်းကအပြည့်အစုံကိုပြောပြမှာဖြစ်ပါတယ်ဗျာ
။ဒီကနေ့နိုဝင်ဘာလ18ရက်နေ့မှာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ရဲ့နိုင်ငံတကာလော်ဘီအဆောင်တွေတရှိတဲ့ K Street လမ်းမကြီးပေါ်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကနေရုံးခန်းဖွင့်လှစ်ပွဲကိုဒီဝါရှင်တန် DC တဝိုက်နဲ့မေရီလန်ဗာဂျီးနီးယားနဲ့တခြားပြည်နယ်တွေကပမာတွေကိုဖိတ်ခေါ်ပြီးတော့မိတ်ဆက်ပွဲပြုလုပ်လိုက်ပါတယ်ဒါဟာဆိုရင်ရုံးခန်းအမေရိကန်ပြည်ထောင်စုမှာNUG ကနေရုံးခန်းဖွင့်လှစ်လိုက်ပြီဆိုတာတရားဝင်ကြေညာလိုက်တဲ့သဘောဖြစ်ပါတယ်။အဲ့ဒီရုံးခန်းဖွင့်လှစ်ရတာ ਨੇ ပတ်သက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးကအခုလိုပြောပြပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒါကတော့ဒီ NUG ရဲ့နိုင်ငံခြားရေးရုံးရဲ့ဒီရုံးခွဲဒီ ਨੇ ဖွင့်တာဖြစ်ပါတယ်။ဒါပေမဲ့လို့လည်းဒါကျွန်တော်နိုင်ငံခြားရေးရုံးဆိုတာကလည်းတကယ်တမ်းပြောမယ်ဆိုရင်ဒီအစိုးရရဲ့ရုံးမဲ့ပေါ့နော်အစိုးရရုံးမဲ့ဖြစ်တယ်အဲ့တော့ဒါ NUG ရဲ့ရုံးလို့လည်းပြောလို့ရပါတယ်တိုးတော့ကျွန်တော်တို့ကဒီ Washington DC ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကဒီနိုင်ငံခြားရေးကိစ္စတွေကိုတော့ပို့ပြီးတော့အာရုံထားပြီးတော့ဆောင်ရွက်တော့ဖို့တော့ရည်ရွယ်ထားတာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီရုံးဖွင့်လိုက်တဲ့အတွက်ဘလို့မျှော်လင့်ချက်တွေများဟိုအကောင့်တွေဖော်လာလိမ့်မယ်လို့ဟိုရှင်းမှန်းထားပါသလဲခင်ဗျာ
ကျွန်တော်တို့ဒီရုံးကနေတစ်စစ်ပေါ့နော်အခုဆိုလို့ရှိရင်ပဲကျွန်တော်တို့ရုံးဖွင့်ပြီးတော့ပေါ့လေကျွန်တော်ဧည့်သည်တွေတွေ့တယ်ကျွန်တော်တို့ ਨੇ စောစောပြောတော့ in person ပေါ့လူချင်းတွေ့ဆုံပြီးတော့ဆွေးနွေးနိုင်တဲ့ပေါ့နော်အခွင့်အလမ်းတွေရလာတယ်ပေါ့နော်အဲ့ဒီကတစ်စင်းကျွန်တော်တို့ကဟိုအခုပေါ့ကျွန်တော်တို့ပေါ့နော်ဟို conference ဆွေးနွေးပွဲတွေ briefing တွေအဲ့တန်တမာရေးရပေါ့နော်ဒီ briefing တွေနောက်တစ်ခါကျွန်တော်တို့အစိုးရဘက်နဲ့ဆက်ဆံရေးတွေဒါတွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့တိတိကျကျအောင်လုပ်လာနိုင်တယ်ကျွန်တော်တို့ရုံးကတစ်စင်းပေါ့လေပို့ပြီးတော့လည်းနိုင်ငံကြီးနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုချဲ့ထွင်းလာနိုင်တယ်အဲ့ဒီကတစ်စင်ပေါ့ကျွန်တော်တို့ရဲ့ဒီ NUG ဆိုရရဲ့ကိုစားပြုမှု NUG ဆိုရရဲ့ legitimacy ပေါ့နော်ဒါကိုလည်းပို့ပြီးတော့မြင့်တင်နိုင်ဖို့ဆိုပြီးတော့ရည်ရွယ်ပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီရုံးက Washington DC မှာဖွင့်လှစ်တဲ့အတွက်ငွေကြေးအရဘယ်လိုဖြည့်ရှင်းရလဲဆိုလေတီးခွင့်ရှင်ရင်ပြပြရစေခင်ဗျာ
ကျွန်တော်တို့ဒီရုံးလည်းပတ်ဖို့ကိစ္စနဲ့ပတ်သက်လို့ကတော့ဒီမှာအခြေစိုက်တဲ့ဒီတရားဝင်ပေါ့နော်ဟိုမှတ်ပုံတင်ပြီးတော့ဒီဟိုဆောင်လည်းပတ်ဆောင်ဝင်နေတဲ့အဖွဲ့အစည်းတခုရှိတာပေါ့နော်အဲ့ဒီအဖွဲ့အစည်းကလည်းပြောမှဆိုရင်ကျွန်တော်တို့ဒီမြန်မာနယ်ပွားတွေကပဲစုပေါင်းပြီးတော့ဖွဲ့ထားတဲ့အဖွဲ့တခုဖြစ်ပါတယ်အဲ့တော့အဲ့ဒီဖွဲ့ကနေပြီးတော့မှဒီလိုအပ်တဲ့ရောင်းမုံငွေတွေကိုသူတို့ရှာကြတယ်ပေါ့နော်အဲ့တော့အဲ့ဒီအဖွဲ့လေးကပဲကျွန်တော်တို့ဒီရုံးရဲ့ဈေးစကားလိုဘာလို့ညာတော့ကိုကင်တယ်ပြီးတော့ဖြစ်ဖို့ပေါ့နော်သူတို့ direct ပဲဟိုဆောင်ရွက်တာပေါ့နော်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီရုံးငှားတာတို့ဘာလို့ညာတို့ကိုဘာမှပြုမင်းစရာမလိုဘူးသူတို့အဖွဲ့ကပဲဆောင်ရွက်တယ
်အမေရိကန်အစိုးရအနေနဲ့တရားဝင်အတိအမှတ်ပြုသလားဒါမှမဟုတ်ဟိုတွေ့ဝိုက်ပြီးအတိအမှတ်ပြုသလားဘလို့အနေထားရှိလဲဆိုတာလေးပြောလို့ရရင်ပြောပါဦးခင်ဗျာ
ကျွန်တော်တို့ဒီရုံးကိုမဖွင့်ခင်ကတည်းကပေါ့နော်ရုံးကန်းဖွင့်ဖို့ကိစ္စတော့ဘာလို့ကြောင့်လဲနဲ့ပတ်သက်ရင်ဒီပတ်သက်ဆိုင်ရာပေါ့နော်တာဝန်ရှိသူများနဲ့ပြောဆိုတယ်ဆွေးနွေးတယ်ညှိနှိုင်းတယ်ပေါ့နော်ညှိနှိုင်းပြီးသူတို့လည်းအတိအပေးအကြောင်းကြားတာဖြစ်ပါတယ်အဲ့တော့သူတို့ကလည်းဒါနဲ့ပတ်သက်ပြီးတော့ဟိုပေါ့နော်တကယ်လို့ရုံးခန်းဖွင့်ပွဲတော့ဘာလို့လုပ်ခဲ့မယ်ဆိုရင်လာရောက်မယ်အဲပေါ့နော်ရုံးခန်းဖွင့်ပွဲနဲ့ပတ်သက်ပြီးဆိုလို့ရှိရင်တို့အားပေးကူညီနေစရကိစ္စမျိုးတွေပြောထားတာရှိပါတယ်အဲ့တော့ကျွန်တော်တို့ဒီရုံးကိုအခြေပြုပြီးတော့ပေါ့နော်တို့နဲ့လည်းဆက်ဆံရုံးပုံမပြတိုးတက်ကောင်းမွန်အောင်အဆောင်ဖွင့်ကိစ္စကိုလည်းတို့ကစိတ်ဝင်စားတယ်နောက်ပိုင်းပေါ့နော်ဒီရုံးမှာကိုပဲကျွန်တော်တို့ကဒါဟိုအစ်မြင့်ပေါ့တွေ့ဆုံဆွေးနွေးမှုတွေလည်းဆောင်ရွက်ဖို့ကိစ္စဒါတွေနဲ့တို့ကဟိုစိတ်ဝင်စားတယ်ကူညီပေးမယ်ဆိုတာမျိုးတွေပြောကြထားပါတယ်အဲ့တော့ဒါကပေါ့နော်ဒီဂျုံကိုသူတို့အနေနဲ့ဒါအတိအမှတ်ပြုတယ်ဆိုတဲ့သဘောလိုယူဆလို့ရနေပါတယ်ခင်ဗ
ျဒီကနေ့ NUG ရဲ့ Washington DC မြို့တော်မှာရုံးခန်းဖွင့်လှစ်တဲ့အခမ်းအနားကို Washington DC တဝိုက်ကမြန်မာတွေတက်ရောက်ကြပါတယ်ဒါအပြင်အမေရိကန်ပြည်ထောင်စုမှာရှိတဲ့ NUG ရဲ့တည်င်းတဲ့နီးပညာဝန်ကြီးဦးထင်လင်းအောင်
ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်း
တက်ရောက်ပါတယ်